စကိုင်းတိုင်းဒေသကြီးရွှေဘုံမြို့မှာစစ်တပ်နဲ့ရဲတွေစနေနေ့ညကဖမ်းဆီးတာခံခဲ့ရတဲ့ကြဗျာဆရာခက်တီဟာတနင်္ဂနွေနေ့မှာတေဆုံးသွားတယ်လို့သူ့မိသားစုဝင်တွေကပြောပါတယ်။အသက်45နှစ်ရှိပြီဖြစ်တဲ့ကြဗျာဆရာခက်တီဟာကလေးသမီးဇာတိဖြစ်ပြီးဆင်အာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကြောင့်တင်းရှောင်နေစဉ်အဖမ်းခံခဲ့ရတာပါ။စနေနေ့ကသူနဲ့အကြမ်းမဖက်အာနာဖီဆိုင်စီဒီအမ်မှာပါဝင်တဲ့သူ့ဇနီးမချောစုတို့ကိုစစ်ဆေးမင်းမြန်းဖို့စစ်တပ်နဲ့ရဲကရွှေဘိုကနေခေါ်ဆောင်သွားတာဖြစ်ပြီးတနင်္ဂနွေနေ့မနက်မှာတော့သူ့ရုပ်အလောင်းကိုသာဇနီးဖြစ်သူကမုံရွာစစ်ရုံကနေပြန်ပြေးရခဲ့တယ်လို့ Writers သတင်းမှာဖော်ပြထားပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတော့သူဟာစစ်ကြောရေးစခန်းမှာညှဉ်းပန်းနှိပ်စက်စစ်ဆေးမင်းမြန်းတာခံခဲ့ရတဲ့အတွက်စစ်ရုံကိုပို့ချိန်မှာတည်ဆုံးသွားတာလို့ပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးတည်ဆုံးရတဲ့ကြဗျာဆရာအနည်းဆုံး3ယောက်ရှိပြီးဖြစ်ပြီးမုံရွာကသူ့တငယ်ချင်းကေဇဝင်းကလည်းမတ်လအစောပိုင်းတုန်းကပြုလုပ်တဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲမှာတနက်ချီထိမှန်တည်ဆုံးခဲ့ရတာဖြစ်ပါတယ်။စစ်အာဏာပိုင်းတွေကခေါင်းတွေကိုတနက်နဲ့ပြစ်နေပေမဲ့တော်လှန်ရေးဆိုတာနှလုံးသားထဲမှာရှိတာကိုသူတို့မသိကြဘူးလို့ကြဗျာဆရာခက်တီကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားတာပါ။